အမေရိကန်နဲ့ဖိလစ်ပိုင်နှစ်နိုင်ငံစစ်ဖက်တွေဘူးတွဲပြီးနှစ်စဉ်လုံးတွေကြောင့်တိုက်ခိုက်ရေးဆိုင်ရာလေ့ကျင့်ခန်းတွေအပါအဝင်ကာကွယ်ရေးနဲ့လူညွန်ရေးဆိုင်ရာဘူးတွဲလှုပ်ဆောင်ချက်တွေကိုနောက်နှစ်မှာတိုးမြင့်လှုပ်ဆောင်သွားမယ်လို့ဖိလစ်ပိုင်စစ်ဖက်ကတောက်ကြားနေမှာပြောပါတယ်။အကြံဖက်ဝါဒဒဏ်ရာနေနေရေးရေချောင်းလူညွန်ရေးနဲ့လူသားစာနာမှုအကူအညီပေးရေးအပါအဝင်ကဏ္ဍပေါင်း282ခုမှာပူးပေါင်းဆောင်ရွက်မှုကိုတိုးမြင့်သွားမယ်လို့အမေရိကန်နဲ့ဖိလစ်ပိုင်စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဒီနှစ်ဘူးတွဲလှုပ်ဆောင်မှုက262ခုရှိတယ်လို့ဖိလစ်ပိုင်စစ်ဖက်ပြောခွင့်ရဗိုလ်မှူးကြီး Noel Didoyato ကပြောပါတယ်။နိုင်ငံမာမိတ်တပ်ဖွဲ့တွေရဲ့နှစ်ပတ်လည်အစည်းအဝေးကိုဖိလစ်ပိုင်စစ်ဖက်အကြီးအကဲဗိုလ်ချုပ်ကြီး Carlito Gervas နဲ့ American Indo-Pacific ဒေသကုကဲမှုစစ်ဌာနချုပ်တမူရဲတပ်ဗိုလ်ချုပ်ကြီး Philip Davidson တို့ဦးဆောင်တက်ရောက်ပြီးမနီလာမြို့တော်ကဖိလစ်ပိုင်စစ်ဌာနချုပ်မှာကြာသပတေးကကျင်းပပါတယ်။သမ္မတ Rodrigo Duterte ကအမေရိကန်နဲ့ဘူးတွဲလေ့ကျင့်တဲ့တိုက်ခိုက်ရေးဆိုင်ရာစည်းရေးလေ့ကျင့်မှုတွေကိုရပ်ပစ်မယ်လို့ပြောထားပြီးတဲ့နောက်မှာစစ်ဖက်နဲ့အကြပူးပေါင်းဆောင်ရွက်မှုတိုးမြင့်မယ်လို့ကြေညာတာဖြစ်ပါတယ်ခင်ဗျာ။